ยังคันดีเนี่ยเนี่ยไปมาพิบอร์ดีเนี่ยปริบขารีเนี่ยปัจจุบันมีมาสุยาบอมาอีกครั้งหนึ่งในนี้เนี่ยนายยี่ยาพี่อาเป้ลูกสาวลายเดียร์ยูเอพีโร จำนี่นั่งบาลีนิวมาเจ็บบาลีเนี่ยแต่บาลีกงสันอ่อนเนี่ยมาจันทร์สายเนี่ยมันนั่งลุงโยตรงตัดเชื้อมุสัยบาลีนิลากันโอตรงเดียร์เนี่ยนี่เนี่ยที่ล่าสุดเลยเมื่อตะคุที่กันยังงูมีมาเจ็บบาเขวาร์เลยอยากให้ปริบข้าวกันเนี่ยเชื่อเนี่ยมาลูกเอชอบพามุรีพี่บอกเลยสุดเลยสุดเลยจะได้พบปะกันดีเลยนะเหมือนกันบ่าวอีอยู่นั่งยังนี่กันเนี่ยมันนั่งบ่มาไปสู้ยืมมุรีลูกสาวมุสินานี่เลยใช่ไหมที่บาลีนิลากันโอเจ็บมาจาระพี่บาเลยเปียสงก မာကိုယ်စားလှယ်အဖွဲ့တက်ရောက်ခွင့်ရင်းပယ်ခံရတာနဲ့ပတ်သက်ပြီးဒီကနေ့မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UEHRD ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်နယ်နေရာချထားရေးဖွံ့ဖြိုးရေးကြီးအောင်စုစီမံကိန်းအဖွဲ့ဝင်တဦးဖြစ်တဲ့ပူးပေါင်းဆောင်ရွက်ရေးအကြီးအကဲဒေါက်တာအောင်ထွန်းတက်ကသတင်းစာရှင်းလင်းပွဲကျင်းပရတယ်ပတ်သက်လို့အခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်
As was explained by Marshal Sherry, the purpose.
ဒီကနေ့တင်ရရှင်းလင်းပွဲလောက်ရခြင်းရည်ရွယ်ချက်ကလောလောဆယ်မြန်မာလူမျိုးတုံးတက်ပြတ်မှုနဲ့ဆက်ဆက်ပြီးဘာလင်မှာလုပ်နေတဲ့ညီလာခံနဲ့ပတ်သက်ပြီးပြောချင်တာပါ။အများသောဆန္ဒအရကျွန်တော်တို့မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တချို့အဲ့ဒီညီလာခံကိုတွတ်တက်ဖို့ရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့လူတွေဒီညီလာခံကိုတက်ရဖို့ရည်စုံခံခဲ့ရပါတယ်
။ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အစိုးရအုပ်စုကလုံခြုံရေးကိစ္စခန်းတွေကိုစီရင်တိုက်ခိုက်ခံရပြီးတဲ့နောက်မှာနေမင်းရှင်းလင်းတဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးမွတ်စလင်လူမျိုးတွေကိုလူမျိုးစုအလိုက်ရှင်းလင်းခဲ့ရရောက်ခဲ့ကြောင်းနိုင်ငံတကာဘက်ကထုတ်ဖော်ပြောဆိုမှုတွေရှိလာခဲ့တဲ့အပေါ်မှာမြန်မာအစိုးရဘက်ကတော့ငြင်းဆန်ထားပါတယ်။ဒီညီလာခံမှာမြန်မာကိုယ်စားလှယ်တွေကိုတက်ရောက်ခွင့်ငြင်းပယ်ခံရတာဟာမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့အမြင်သဘောထားတွေကိုတစုံတရာထိခိုက်စေနိုင်တယ်လို့ပြည်သူ့လွှတ်တော်ကလည်းတော့ပြုံးကြည့်တဲ့နိုင်ကတော့အခုလိုပြောဆိုလိုက်ပါတယ
်ဒီ
လိုဆိုမြန်မာနဲ့နိုင်ငံတကာအဖွဲ့အစည်းတွေကြားမှာထိရောက်တဲ့တွေ့ဆုံဆွေးနွေးမှုတွေမရှိသလိုလက်တွေ့ကြပြီးနှစ်ဦးနှစ်ဖက်နားလည်မှုရှိရှိနဲ့ရှေ့ဆက်နိုင်မဲ့ဆွေးနွေးမှုတွေလည်းမရှိပါဘူးအခုချိန်မှာကျမတို့အနေနဲ့ရခိုင်ရေးနဲ့ပတ်သက်ပြီးပုံမကောင်းမွန်တဲ့နားလည်မှုရဖို့နဲ့မတူညီတဲ့အမြင်တွေကိုတင်ပြခွင့်ရဖို့အတွက်မြန်မာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဗာလင်ညီလာခံကိုတက်ရောက်ဖို့မျှော်လင့်ခဲ့ပါတယ်ပထမဆုံးအနေနဲ့ကျမတို့ကတခြားသူတွေရဲ့အမြင်တွေကိုနားလည်ကြတာမို့တွားရောက်နားထောင်ကြည့်ကြတာပါဒါကတာမန်အရက်ဖက်ကိုယ်စားလှယ်တွေကြားတွေ့ဆုံဆွေးနွေးမှုဖြစ်ပြီးအစိုးရတာဝန်ရှိသူတွေတွေ့ရလည်းမဟုတ်ပါဘူ
းမြန်မာနိုင်ငံကမွတ်စလင်လူမျိုးတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးမွတ်စလင်လူဦးရေ6သိန်းကျော်လောက်နိုင်ငံကနေထွက်ပြေးသွားရတယ်လို့နိုင်ငံတကာဘက်ကပြောဆိုမှုတွေရှိနေပြီးဒီအတွက်အရေးယူမှုတွေပြုလုပ်ဖို့နိုင်ငံတကာဘက်ကလှုပ်ဆောင်နေတာရှိပါတယ်။ဒီလိုလှုပ်ဆောင်နေတာမှာလက်ရှိကတော့စစ်တပ်စစ်စင်ရေးကိုတာဝန်ယူကုကဲခဲ့တဲ့မြမတက်မတော်ဘက်ကဗိုလ်ချုပ်မောင်မောင်စိုးကိုတော့အရေးယူမှုတွေလုပ်ထားပြီးနောက်ထပ်လှုပ်ဖို့လှုပ်ဆောင်နေတာတွေလည်းရှိနေတာပါ။ဒီအတွက် EU ကောင်ဆောင်တွေအနေနဲ့နိုင်ငံရေးအရာဖိအားပေးလှုပ်ဆောင်လာနိုင်ဖို့ရည်ရွယ်ပြီးမြမနိုင်ငံကလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဘာလင်ညီလာခံကိုဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတာပဲဖြစ်ပါတယ်။လူမျိုးတုံးတက်ဖြတ်မှုတွေရှိနေတယ်လို့နိုင်ငံတကာဘက်ကဆက်ဆဲပြောဆိုနေတာနဲ့ပတ်သက်လို့ဒေါက်တာအောင်ထွန်းတက်ကတော့အခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။ Please give us a space to share our views. We are not stopping anyone.
ကျွန်တော်တို့မြင်တွေကိုလည်းပြောခွင့်ပေးပါ။ကျွန်တော်တို့အနေနဲ့သူတို့တည်ကြည်မြင်နေတာတွေကိုပိတ်ပင်တားဆီးနေတာမဟုတ်ပါဘူး။သူတို့မှလည်းသူတို့ခွင့်ရရှိတယ်လို့ကျွန်တော်တို့မှလည်းကျွန်တော်တို့ခွင့်ရရှိပါတယ်။ကျွန်တော်တို့ကသူတို့ဘက်လိုက်နေတယ်လို့ဆိုလို့ရမဟုတ်ပါဘူး။ကျွန်တော်တို့ဆိုလိုချင်တာကသူတို့မှလည်းသူတို့ဘက်ကအမြင်ရှိပါတယ်ကျွန်တော်တို့ကလည်းကိုယ့်အမြင်ကိုပြောပြချင်တာပ
ါ UEHRD အဖွဲ့ဝင်ဖြစ်တဲ့ဒေါက်တာအောင်ထွန်းတက်အမိနဲ့ဒီကနေ့သတင်းစာရှင်းလင်းပွဲကိုတော့မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့အနေနဲ့ကိုစားပြုရှင်းလင်းခဲ့တာဖြစ်ပါရဲ့ရှင်